မြန်မာနိုင်ငံမှာဒေသခံတွေဆန့်ကျင်နေတဲ့ကြားကပဲဆောက်လုပ်ရေးလိုအပ်ချက်ဖြစ်တဲ့ဘီလတ်တွေကိုဆက်ပြီးထုတ်ဖို့အတွက်နေရာအတော်များများမှာကြိုးစားနေတာတွေ့ရပါတယ်။ဒီတစ်ပတ်တော့ဘီလတ်တွေထုတ်တဲ့ဆက်ယုံတွေကနေတဘာဝဝန်းကျင်ထိခိုက်အောင်ဘယ်လိုလှုပ်ဆောင်နိုင်လဲဆိုတော့ပြောပြပေးပါမယ်။ဘီလတ်တွေဟာအဖြူရောင်မီးခိုးရောင်ရှိတဲ့အမှုန်လေးတွေပါ။ဒီအမှုန်လေးတွေရေနဲ့ပေါင်းဆက်လိုက်လို့ခဲသွားတဲ့အခါမှာတော့ရေရဲ့ဒဏ်ကိုသူကခံနိုင်ရရှိပါတယ်။ဝင်းကျင်အတွက်အန္တရာယ်ရှိနေတဲ့ဘီလတ်နဲ့အမှုန်ကလေးတွေရအောင်လုပ်ရမှာစွမ်းအင်တွေကိုအများကြီးသုံးရတယ်လို့တဘာဝဝင်းကျင်ဆိုင်ရာအင်ဂျင်နီယာဒေါ်အီဂျီကပြောပါတယ်
။ဘီလတ်နဲ့ဆေးရဆိုတာပေါ့နော်အင်ဂျင်နီယာအခေါ်မော်ဆိုရင်တော့ဒါကိုပေါ့တ်လန်းစီမံပေါ့နော်ရတော့အဖြစ်တော့အဆောက်အဦဆောက်တဲ့နေရာမှာသုံးတယ်။သူ့ကိုထုတ်လုပ်တဲ့အခါမှာတော်တော်လေးကိုစွမ်းအင်လုပ်တယ်။ဘာဖြစ်လို့လဲဆိုတော့သူ့ကိုကယ်လ်ဆီယမ်ဓာတ်ပါမယ်ဆီလီကန်ရယ်အိမ်ပါမယ်ပေါ့နော်ရောပြီးတော့မီးဖုတ်ရတယ်ပေါ့နော်အကုန်ပစ္စည်းရရောပြီးမီးဖုတ်တယ်မီးဖုတ်ပြီးတော့မှတစ်ခါပြန်ပြီးချိန်အလိုလိုတဲ့ခါကျတော့တဘာဝပတ်ဝန်းကျင်ကိုထိခိုက်နိုင်တယ်မှအချက်ကတော့အမှုံကြီးပေါ့နော်အမှုံမွားတွေအများကြီးထွက်တယ်သူတို့ထုတ်လို့တဲ့အလုပ်မှာနောက်ပြီးတော့တစ်ခါဖုံးဝင်တယ်အများကြီးထွက်တယ်ပထမဆုံးသူရဲ့ဓာတ်ငွေ့အနေနဲ့ဆိုရင်တော့ nitrogen oxide တွေကလည်းထွက်တယ် sulfur dioxide တွေလည်းထွက်တယ် carbon monoxide တွေလည်းထွက်တယ်အမေရိကန်ပြည်မှာဆိုရင်ဒီစီးလက်မြေဆက်ယုံတွေကပဝင်းကြီးကိုထိကြိုက်စေတဲ့ဟာအတော်ကြီးမားတဲ့အရင်းအမြစ်ဆိုပြီးတော့သဘောထားတယ်
။ဝင်းကျင်ထိကြိုက်မှုအတော်ကြီးမားစေတဲ့အချက်တွေကိုကြည့်ရအောင်ပါ။ဘီလက်မြေဆက်ယုံကနေထွက်လာတဲ့ဓာတ်ငွေတွေဖြစ်တဲ့ nitrogen sulfur နဲ့ carbon ဓာတ်တွေရဲ့အောက်ဆီဂျင်နဲ့ပေါင်းစပ်ထားတဲ့ drop bond တွေကပြီးတဲ့အန္တရာယ်တွေပါ
။ nitrogen oxide ဆိုလို့ရှိရင်မြေပြင်မှာရှိတဲ့အိုဇွန်ကိုလည်းမြင့်စေတယ်။ acid မုန်းလည်းဖြစ်စေတယ်။နောက်ကဘာကြီးပုံနေမှုဖြစ်စေတယ်။နောက်တစ်ခုကရေရဲ့အရေးတူကိုလည်းကျဆင်းသွားစေတယ်။အမြင်တွေကိုလည်းမြင်နိုင်ကြည့်ကိုလည်းမုံဝါးစေတယ်ပေါ့နှောက်ရှက်ဖြစ်စေတယ်။အဲ့တော့ကလေးတွေအဆုတ်ရောဂါဝေဒနာရှိတဲ့လူတွေပန်းနာရှိတဲ့လူတွေပေါ့နော်။အဲ့ဒါတွေကလည်းပိုပြီးဆိုးလာမယ်။ဆုတ်ကတ िश ူးပါတွေမှာပျက်စီးသွားပြီမယ်။ဒါကအရေးကြီးတယ်ပေါ့။အဲ့ဒါက nitrogen oxide နော်။နောက်တစ်ခုက sulfur dioxide ကတော့အများကြီးထွက်အများကြီးထွက်လို့ရှိရင်တက်ရှူလမ်းကြောင်းနဲ့ပတ်သက်တဲ့ရောဂါတွေလည်းပိုဖြစ်စေတယ်။နောက်ပြီးနှလုံးနဲ့တွေးကြောပေါ့တွေးဆက်ပေါင်းတွေကြောခါရဲပူဖြစ်စီတယ်သူတို့အထူးသဖြင့်ထိခိုက်လို့ရတဲ့လူတွေအမှပန်းနာဖြစ်တဲ့လူတွေချောင်းဆူရင်ကျက်နာရှိတဲ့လူတွေအဆုတ်ထက်ကဒီအကလေးရရောင်ပြီးကြီးနေတော့ခါမှာရေရှူလို့မဝနော်အမောဆူအသက်ရှူကျက်တတ်တဲ့လူတွေကလေးတွေတဲ့ရုပ်ကိုကြီးတဲ့လူတွေဖြစ်တယ်နောက်ပြီးတော့အိတ်ဆာဖာဒိုင်အောက်ဆိုက်ဆိုအက်ဆီမိုလည်းဖြစ်စီတယ်နောက်ကာဗွန်မိုနောက်ဆိုက်ကကြတော့လေခန္ဓာကိုယ်မှာရှိတဲ့အင်္ဂါအစိတ်ပိုင်းတွေမှာသွေးကိုအောက်ဆီဂျင်ရဖို့အတွက်အောက်ဆီဂျင်တည်ယူနိုင်တဲ့စွမ်းအောင်ကိုညှော်နေစေတယ်။ဘာလို့လဲဆိုတော့ကာဗွန်မိုနောက်ဆိုက်ကဝင်သွားတော့အောက်ဆီဂျင်ကသိသွေးထဲမှာမပါနိုင်တော့အဲဒါကြောင့်မို့နှလုံးရင်းနဲ့သွေးကြောရောဂါတွေဖြစ်စေတယ်။အောင်ယုံကြောပေါ့ဘဟုအောင်ယုံကြောနဲ့ပတ်သက်တဲ့ရောဂါတွေဖြစ်စေတယ်။နောက်ပြီးတော့လေအိုဇုန်ပေါ့နော်မြေပြင်မှာရှိတဲ့အိုဇုန်မျိုးလိုဟာမျိုးဆိုင်နေတဲ့အသက်ရှူလမ်းကြောင်းတွေကိုလည်းပြဿနာဖြစ်စေတယ်။နောက်တစ်ချက်အရေးကြီးတာကာဗွန်ဒိုင်အောက်ဆိုက်ဒီဟာကဒီလက်မြေလုံးလို့ရှိရင်ထုံးကြောက်ကိုသုံးရတယ်။တခါထုံးကြောက်နဲ့တခြားအိတ်ဆီလီကွန်တို့အလူမီနီယမ်တို့အိုင်ယန်တို့အိတ်ခါလေးတွေထည့်ပြီးတော့မီးဖုတ်တယ်။မီးဖုတ်တဲ့အခါကျအိတ်ထုံးကြောက်ထဲကကာဗွန်နိတ်တွေပြိုကွဲထွက်ပြီးတော့ကာဗွန်ဒိုင်အောက်ဆိုက်ဖြစ်သွားတယ်။အဲ့တော့ကာဗွန်ဒိုင်အောက်ဆိုက်ဒီအများကြီးဖြစ်တယ်။ကာဗွန်ဒိုင်အောက်ဆိုက်ကဆက်လို့အင်တန်းဝေးဖြစ်တယ်။အပိုင်းပွင့်မှုဖြစ်စေတာပေါ့နော်။ဥပမာပြောရမယ်ဆိုလို့ရှိရင်ပွင့်လင်းစနဲ့တပောင်ရဖို့ဆိုလို့ရှိရင်ကာဗွန်မိုနောက်ဒိုင်အောက်ဆိုက်ကအောင်တထောင်ထွက်တယ်။ဒီလောက်တော့များတယ်ပေါ့နော်။အဲ့လိုမျိုးဆိုတော့တနည်းတနည်းကိုကြီးပုံကြီးတဲ့ဟိုဒီလိုအကုန်လုံးပစ္စည်းတွေထည့်ပြီးတော့ပြီးတော့မီးဖုတ်တဲ့အခါမှာလည်းအများကြီးထည့်တာပေါ့အဲ့ဒါရန်ဆိုးတယ်ပေါ့နော
်ဘီလက်မျိုးကိုထုတ်ဖို့စွန့်ရင်လောင်စာလဲအတော့ကိုကြီးကြီးမားမားလိုအပ်ပါတယ
်မီးဖုတ်တဲ့အခါမှာလောင်စာလိုတယ်လောင်စာစီတုံးလို့ရတယ်ကြောင်မီးလေးလည်းတုံးလို့ရတယ်တဘာဝတောင်းလေးလည်းတုံးလို့ရတယ်နော်အဲ့လိုဆိုတော့ကြောင်မီးလေးကိုတုံးမယ်ဆိုကြောင်မီးလေးရလဲကာဗွန်ဒိုင်အောက်ဆိုက်တွေအများကြီးထွက်သေးတယ်တဘာဝတောင်းလေးဆိုရင်လည်းနည်းနည်းနည်းနေပေါ့နော်
ဘီလက်မြေဆက်ယုံတွေအကြီးမားတဲ့အန်ဒီယေတွေထဲမှာအဆိုးဝါးဆုံးကအမုံအန်ဒီယေပါ
သူ့မှာအမုံမုံဖြစ်နေနေရာတွေအများကြီးရှိတယ်ဘီလက်မြေလုံးတဲ့အစီမှာပထမဆုံးသူကသွားပြီးတော့မိုင်းတူးရတယ်တူးပြီးတော့အဲ့ထဲကထုံးကြောက်တို့ဘာလို့ယူရတယ်တူးတဲ့ခံမှာလည်းအမုံလေးထွက်တယ်နောက်ပြီးတော့အဲ့ဒါပြီးတော့ခွဲပြရတယ်ခွဲလိုက်ရတယ်နောက်ပြီးသူ့ခွဲရတယ်အဲ့မှာလည်းအမုံလေးထွက်တယ်နောက်ပြီးအဲ့ဒါတစ်ခုလုံးလည်းစုပုံထားတယ်ရထားတဲ့ပုံညာပစ္စည်းတွေစုပုံထားတယ်စုပုံတဲ့နေရာမှာလည်းအမုံလေးထွက်တယ်နောက်ပြီးတော့ဒါကိုကြည့်ရတယ်ရောရတယ်ပြန်ပြီးတော့ချောင်းအောင်လုပ်ရတယ်။နောက်ပြီးချော်ရည်တွေဖြစ်လာတယ်။အဲ့ချော်ရည်တခါကျရင်အဲ့ချော်ရည်တွေကိုလည်းအေးအေးခံရတယ်။နောက်ပြေးခံပြန်ပြီးတခါဆိုလို့ရှိရင်လည်းကြည့်ရတယ်။ပြီးလို့ရှိရင်လည်းထုတ်ပို့တဲ့ပို့ပြရတယ်။အဲ့လိုဆိုတော့နေရာပေါင်းများစွာမှာအမှုန်အမွှားတွေကအများကြီးဖြစ်တယ်
။နောက်အန္တရာယ်တစ်ခုက acid migo တွေဖြစ်ပါတယ်
။ acid မီးခိုးတွေဒီနဲ့ထွက်တယ်ဆိုနည်းတော့နည်းတယ်ဒါမှလည်းထွက်နိုင်တဲ့ဥပမာဆိုရင် hydrogen chloride ပေါ့နော်ဒါနောက်ပြီးတော့ ammonia လည်းထွက်နိုင်တယ် chlorine လည်းထွက်နိုင်တယ်အဝေးပြန်ထက်တဲ့ဒီ organic carbon ဒီကတော့နည်းပါတယ်ဒါပေမဲ့အဲ့လိုမျိုးထွက်အဲ့တော့အမေရိကန်ပြည်မှာဆိုရင်အခုဆိုရင်ဒီလို acid မျိုးတွေပေါ့နော် acid ဓာတ်တွေတန်းဝေးတွေထွက်တာအော်တွေကိုလည်းထိန်းချုပ်ဖို့ပြည်နယ်မြေဆက်တွေမှာထပ်ပြီးတော့ထိန်းချုပ်ဖို့ကုရရည်တက်ရတယ်။နောက်ပြီးတော့အမုံတွေကိုဘလောက်မရှိရဘူးလဲဆိုတော့လည်းတက်ရတယ်။နောက်ပြီး nitrogen oxide တွေကိုလည်းထိန်းချုပ်တဲ့ကုရရည်အဲ့လိုမျိုးရှိရတယ်
။ပြည်နယ်မြေဆက်ရုံတစ်ခုအတွက်ထိန်းချုပ်ကုရရည်ဘလူနီယာတွေမှာတက်ဆင်ရမှာပါလဲ
။ပြည်နယ်မြေထုတ်တဲ့နေရာမှာအဓိကကြရတဲ့ဟာအလဲရပေါ့နော်မီးဖို့ရည်လိုအိတ်ဆက်ရှိသူရဲ့ထုံလုံးမှုစွမ်းအားအမြင့်ဆုံးရှိသလားဘလို့ရှိတယ်နောက်ပြီးအိမ်မှာလည်းအမုံတွေထိန်းဖို့ဟာတွေကိုဘလို့စက်တီတက်ထားလဲကြောင်မိုင်းနဲ့ပတ်သက်တာတွေရောကုန်ကျန်းပစ္စည်းရောပြီးတော့မီးမဖုတ်ခင်မှာလည်းရောပြီးတော့ကြည့်ရတယ်အဲ့ဒါမှလည်းအမုံတွေကိုဘလို့တန့်စင်ဖို့လှုပ်ထားတယ်လေအများကြီးလို့လေအဲ့ဒါတွေမရှိလို့ရှိရင်လူတွေကဒီအမုံတွေနဲ့အယံကိုဒုက္ခရောက်မှာပေါ့ဒီအမုံတွေကိုထိန်းချုပ်တဲ့ဟာတွေပေါ့နော်ကိရိယာတွေကိုလူနဲ့မြေထုတ်လုပ်တဲ့ဖြစ်စဉ်တွေမှာထည့်ထားရမယ်အဲ့တော့ကြောင့်မို့သူကအကုန်ပေါင်းပြီးလို့ရှိရင်သူမှပြက်စီးသွားနိုင်စရာတွေကတော့အမုံတွေအရင်မြစ်တွေတန်းဝေတွေကတော့အများကြီးရှိတယ်ပေါ့နော်အဲ့ဒါကိုတိတိကျကျစီမံမှပြင်မယ်ဒီတိုင်းနဲ့ကတော့အဲ့ဒါတွေမပါဘူးဆိုလို့ရှိရင်တော့အတော်ကြီးကိုပြက်စီးသွားမယ်အမေရိကန်မှာလည်း1895တည်းကထုတ်လာတာလေသို့တော်လည်းဖြည်းဖြည်းနဲ့ဒီမှာဆိုရင်အခု emission control တွေအများကြီးလုပ်ထားတာလေအင်ချာနဲ့ဒီက20 million တော့ပါလို့ချပြစ်တာလေအစီကံမလိုက်နဲ့ဒီမှာဆိုရင်အမ SO2 ဆိုတော့ဒီမှာဘာနဲ့ချခံရလဲဆိုရင် EPA ကဥပမာဆိုရင်ခုံလုံးကလုတ်ထားရဆိုတော့ဆက်ဟောင်းနေသူတို့ကဥပဒေကို1980ကထုတ်လိုက်တယ် Okay အဲ့နောက်ပိုင်းမှာပြင်လို့ရှိရင်ခစ်သစ် state of the art emission control ထည့်ရမယ်လို့ပြောတယ်သူတို့ကမထည့်ဘူးတိတ်တိတ်ကလေးပြင်တယ်အဲ့ဒါမိသွားရင်တခါလေးချလိုက်ကြလေ
ဘယ်လောက်ထိချ
2.5 million နဲ့20 million နဲ့30 million နဲ့သူတို့ပေါ်မှာတည်ပြီးတော့ချတာပဲ
တဘောဝန်ချင်အင်ဂျင်နီယာဒေါ်အီးကြီးပြောကြခြင်းတယ်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပြင်ရကန်းတာကိုဒီမှာပဲရှင်းလာလိုက်ပြစီနောက်တစ်ပတ်မှာတင်ပြီးဆုံကြအောင်ပါနော်